ရခိုင်ဘက်မှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ပြည်တွင်းဒုက္ခသည်26,000ကျော်ထပ်တိုးလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ရခိုင်ပြည်နယ်နဲ့စစ်တပ်နဲ့ရခိုင်တိုင်းရင်းသားတပ် AA အဖွဲ့ကြားတကြော့ပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲတွေကြောင့်အုတ်ရင်ဆွန့်ထွက်ပြေးရတဲ့ပြည်တွင်းဒုက္ခသည်အသက်26,000ကျော်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရုံးကထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့ပတ်တနင်္လာနိုဝင်ဘာ13ရက်ကစပြီးရခိုင်မှာပြန်ဖြစ်နေတဲ့တိုက်ပွဲကြောင့်ဗိုလ်တိတော်မောင်တော်မင်းပြမြောက်ဦးမြေပုံပုံနာကျွန်းပေါတော့ရသေတောင်မြင်းနယ်တွေမှာတနေ့နိုဝင်ဘာ16ရက်နေ့ထိဒေသခံဒုက္ခသည်26,155ယောက်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံး UNOCHA ကမနေ့နိုဝင်ဘာ18ရက်နေ့ကပဲထုတ်ပြန်လိုက်တာပါ။အခုဆိုရင်ရခိုင်ပြည်နယ်ရဲ့မြို့နယ်တွေနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအရင်ကရှိနေတဲ့ပြည်တွင်းဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း9,000လောက်ရှိနေပြီလို့လည်းကုလသမဂ္ဂကစက်ပြောထားပါတယ်ခင်ဗျ။